စနေနေ့ကပရီးမီးယားလိဂ်ပွဲစဉ်တွေမှာချန်ပီယံဖြစ်ဖို့နိုင်ပွဲတစ်ပွဲပဲလိုတော့တဲ့မန်စီတီအသင်းဟာဒုတိယနေရာကမန်ချက်အသင်းကိုအရေးနိုင်ပြီးတော့ချန်ပီယံဖြစ်ဖို့နှောင့်နှေးသွားပါတယ်။မန်စီတီအိမ်ကွေးမှာကစားခဲ့တဲ့အဲ့ဒီပွဲပထမပိုင်းမှာချန်ပီယံလောင်းအင်ရှင်အသင်းကငကိုသွင်းထားတာကြောင့်ချန်ပီယံဖလားကိုစုပ်ကိုင်ဖို့မိနစ်90နီးပါးပဲလိုတော့တဲ့အခြေအနေထိရောက်ခဲ့ပါတယ်။ဒါပေမဲ့လည်းဒုတိယပိုင်းမှာတော့မန်ချက်အသင်းကပေါ့ဘာကငကိုဆက်တိုက်တွင်းပြီးတော့စမောလင်းက69မိနစ်မှာအနိုင်ကိုသွင်းယူသွားတာကြောင့်ပွဲအပြည့်ရလတ်3ဂိုး2ဂိုးနဲ့မန်စီတီအသင်းအရေးနိုင်သွားခဲ့ပါတယ်။မန်စီတီအသင်းဟာအမတ်ပေးစရာမှာဒုတိယနေရာကမန်ချက်အသင်းကိုအခုဆိုရင်73မတ်အသားနဲ့ဦးဆောင်နေဆဲဖြစ်ပြီး18မတ်အကွာနဲ့စတုတ်ထားလိုက်နေတဲ့စပါအသင်းနဲ့နောက်တစ်ပတ်စနေဧပြီလ14ရက်နေ့မှာကန်ကြာမှာဖြစ်ပါတယ်။တခြားပွဲတွေမှာတော့ Everton နဲ့ Liverpool ကဂိုးမရှိသေးရေ၊ West Brom နဲ့ Swansea City ကတဂိုးစီသေးရေ၊ Brighton နဲ့Huddersfield ကတဂိုးစီသေးရေ၊ Bournemouth နဲ့ Crystal Palace တို့ကနဂိုးစီသေးရေကြပါတယ်။နောက်ထပ်အနိုင်ပွဲတွေအဖြစ်စပါးက Stoke City ကို2ဂိုးတကို Burnley က Watford ကို2ဂိုးတကို Newcastle က Leicester City ကို2ဂိုးတကိုနဲ့အသီးသီးအနိုင်ရသွားကြပါတယ်ဒီကနေ့တင်းငွေနေမှာတော့ Arsenal နဲ့ Southampton Chelsea နဲ့ West Ham တို့ကန်ကြာမှာဖြစ်ပါတယ်ရှင်